ဗုဒ္ဓဟူးနေ့မှာစတင်ကျင်းပမဲ့တတိယအကြိမ်23ရာစုပင်လုံညီရာခံနဲ့ပတ်သက်ပြီးတော့ပြပရောက်တိုင်းနာရီရဲ့အမြင်တွေကိုဒေါခင်မျိုးတက်ကစူးစီးပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဇူလိုင်လ17ရက်နေ့မှာစတင်တဲ့ပြည်ထောင်စုငြိမ်းချမ်းညီလာခံ23ရာစုပင်လုံတတိယအစည်းအဝေးကိုဇူလိုင်လ16ရက်နေ့အထိနေပြည်တော်မှာကျင်းပသွားမှာဖြစ်ပါတယ်ဒီတစ်ခါအစည်းအဝေးရဲ့ထူးခြားချက်က NCA အဖြစ်အစားချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးမထားတဲ့အဖွဲ့တွေကိုပါတက်ရောက်ဖို့အတွက်ဖိတ်ကြားထားတာဖြစ်ပြီးအစိုးရလက်တော်တက်မတော်နိုင်ငံရေးပါတီနဲ့တန်းတားကိုယ်စားလှယ်တွေအပါအဝင်နယ်ပယ်ဆောင်ကကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်ဒီလိုလက်နက်ကိုင်အဖွဲ့တွေစုံစုံညီညီတက်ရောက်မဲ့ဆွေးနွေးပွဲမှာတက်ရောက်လာသူတွေကိုယ်တိုင်ပါဝင်ဆွေးနွေးခွင့်ရရေးဟာအရေးပါတယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကအခုလိုပြောပါတယ်
ဒီ23ရက်စုမြန်ချန်ကြီးပင်လုံကြီးလာခံပေါ့အဲ့ဒါမလုံနိုင်တာတနည်းရှိတော့ပြီခုမှပြန်ပြီးတော့မှဖြစ်မြောက်အောင်လုပ်သွားတယ်ဆိုတာညီလာခံဖြစ်မြောက်ရေးအနေနဲ့ကြည့်ရင်တော့အောင်မြင်တယ်လို့ပဲကျွန်တော်တို့ပြောရလိမ့်မယ်။ဒါပြလို့လဲဆိုတော့အခုလုပ်တဲ့ညီလာခံမှာဆွေးနွေးပွဲမှာမြောက်ပိုင်းကခုနှစ်ဖွဲ့လဲအားလုံးပါဝင်တက်ရောက်လာတာတွေ့တယ်။ဒါပေမဲ့အရေးကြီးတာကဒီမြောက်ပိုင်းတန်းတဲ့ကန်ခုနှစ်ဖွဲ့တက်ရောက်လာတာသူတို့ဘလောက်အတိုင်းအတာအထိပါဝင်ရနိုင်တယ်လဲ။တကယ်ဆွေးနွေးပိုင်ခွင့်တွေ့ပေးမလားဒါမှမဟုတ်လို့ရှိရင်သူတို့ကိုပဲဖိတ်ကြားပြီးတော့လိလာသူအဖြစ်ထိုင်နှားထောင်ပြီးအိမ်ပြန်ခိုင်းမလားအဲ့ဒါကအတိကကြားတယ်တကယ်လို့မြောက်ပိုင်းခုနှစ်ဖွဲ့ကိုဖိတ်ခေါ်ပြီးတော့အခုလိုပါဝင်ခိုင်းတယ်သူတို့ကိုလည်းပါဝင်ဆွေးနွေးခွင့်ပေးတယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့နောင်လာမယ့်ငင်းချန်ကြီးအတွက်တော့အလားအလာရှိတယ်လို့ကျွန်တော်မြင်တယ
်တနင်္လာနေ့မှာပဲလွိုင်းလင်းခိုင်မိုင်းကင်မြို့နယ်တွင် NCA အဖြစ်ရဲ့လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းတက်မတော် RCSS SSC နဲ့မြန်မာတက်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာမို့ဒီလိုမျိုးမဖြစ်တင်ဘူးလို့လည်းပြောပါတယ
်။အခုကျွန်တော်တို့ရှမ်းပြည်မှာဆိုရင်တိုက်ပွဲတွေဖြစ်နေတာရာချီတောင်ချီရှိခဲ့ပြီးနေပောင်းလဲ50ကျော်ရှိခဲ့ပြီးပညာရေးစီးပွားရေးလူမှုရေးအဆအဆအရာရာအကုန်လုံးဆုံဆုံနေနာခဲ့ရတယ်။ဆိုတော့ကျွန်တော်တို့ကအထူးသဖြင့်တိတ်ပြီးတော့ငင်းချမ်းကြီးလိုချင်တယ်။ငင်းချမ်းကြီးရဖို့အတိကကတော့ဗမာတက်မတော်ကကျွန်တော်တို့ရှမ်းပြည်နယ်ထဲဝင်ပြီးတော့မတိုက်ဖို့အရေးကြီးတယ်။ဒါပြန်ခက်တာကလည်း NCA ထိုးပြီးတော့လည်းပြန်တိုက်နေတာလည်းအများရှိတယ်။ဒီတဲ့နေအတွင်းတော်မှာတိုက်နေကြတယ်ဆိုတော့ငင်းချမ်းကြီးရဖို့ဆွေးနွေးမယ်။27ပင်လုံးမှာလာဆွေးနွေးဖို့လည်းဖိတ်ခေါ်တယ်။ပြီးတော့မှလည်းတိုက်နေသေးတယ်ဆိုတာကတတော်ကိုစဉ်းစားလို့ခက်တဲ့ပြဿနာတစ်ခုဖြစ်နေတယ်။
အခုလိုတိုက်ပွဲတွေဖြစ်နေတဲ့ကြားကပဲငင်းချမ်းရဲ့ညီလာခံခေါ်ယူတာကြောင့်ညီလာခံအတွက်မျှော်လင့်ချက်တိတ်မထားနိုင်လို့ကကချင်မဟာမိတ်အဖွဲ့ကဥက္ကဋ္ဌကိုကံဆန်ပါ
ပထမအချိန်စတဲ့အချိန်မှာမျှော်လင့်ချက်ကြီးကြီးမားမားနဲ့ကျွန်တော်တို့ကကြီးခဲ့တာပေါ့နော်အခုအချိန်ရောက်လာမျှော်လင့်ချက်တိတ်မရှိတော့ဘူးကြ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တိုင်းရင်းသားဖွဲ့စည်းကြအစည်းအဝေးတိုင်းလောက်ကိုတက်ခဲ့ပါတယ်။ဒါပေမဲ့တိုက်ပွဲဆိုတာအချိန်လျှော့တာတို့ဒီမရော့ကြလာခဲ့ဘူးပေါ့နော်။အဲဒါဆိုတမတော်ထိုးစစ်တွေကအချိန်ကြီးရှိခဲ့အောင်
။ဒါကြောင့်တမတော်ကထိုးစစ်တွေရပ်ပစ်မယ်လို့ကြေညာတဲ့နယ်လို့လည်းပြောပါတယ်။
ဒီနိုင်ငံလုံးကိုတွန်းချုံတဲ့စစ်ခတ်ရဆဲမှုဒီ unilateral ceasefire ဆိုတဲ့ဟာထိုးစစ်တွေရပ်တန့်မှုအခြေအနေကတော့တကယ်ကိုထူးခြားမှုဖြစ်ပါလိမ့်မယ်။ဒါပေမဲ့ဒီလိုကျွန်တော်အစည်းအဝေးပဲလုပ်နေတာတိုင်းရောလုံးကိုလွှမ်းခြုံတဲ့စစ်ဆင်မှုရေးသားမှာရပ်ဘူးဆိုတော့ဘာမှထူးခြားလာမှာရှိတော့မဟုတ်ပါဘူး
။ NCA စာချုပ်အရငင်းချင်းညီလာခံကိုတစ်နှစ်နှစ်ကြိမ်ကျင်းပဖို့အတွက်သဘောတူထားပေမဲ့ပြည်တော်စုကနေခွဲမထွက်ရေးကိုပိုင်ပြဋ္ဌာန်းခွင့်ရေးလို့နိုင်ငံရေးခန္ဓာတွေနဲ့တက်တွေပြန်လဲပေါင်းစည်းရေးလို့လုံခြုံရေးခန္ဓာတွေမှာနှိမ့်နိုင်မရတာတွေကြောင့်ညီလာခံကိုတစ်နှစ်ကျော်ရပ်ဆိုင်ခဲ့ရတာပါတတိယအကြိမ်23ရာစုပင်လုံအစည်းအဝေးပြီးရင်ဒီ2018ခုနှစ်ထဲမှာပဲနောက်ထပ်ညီလာခံတစ်ကြိမ်နဲ့လာမယ့်2019မှာနှစ်ကြိမ်ချင်းပါပြီးဒီ3ကြိမ်အတွင်းအရေးပါတဲ့ဖေဗရူလာပြည်တော်စုတိဆောက်ရေးဆိုင်ရာအခြေခံမူတွေကိုချမှတ်ဖို့ဆွေးနွေးမှာဖြစ်ကြောင်းမကြာသေးခင်ကကျင်းပတဲ့ UPDJC ပြည်တော်စုငင်းချင်းဆွေးနွေးမှုပူတွဲကော်မတီအစည်းအဝေးကနေသဘောတူထားပါတယ်